စည်ရဲတင်းမာနေစေရခိုင်ပြည်နယ်ထဲမှာတော့အုတ်ချုံရည်မှုတချို့ကိုအာဏာပိုင်တွေကဖမ်းဆီးအရေးယူတဲ့အတွက်လုံခြုံရေးစိုးရိမ်လို့ဒေသခံရက်ကွက်နဲ့အုတ်ကျေးရွာအုတ်ချုံရည်မှု60နီးပါးဒီကနေ့ပဲတာဝန်ကနှုတ်ထွက်ကြောင်းကြေညာလိုက်ကြပါတယ်။ရခိုင်တပ်မတော် AA နဲ့ဆက်သွယ်တဲ့ဆိုပြီးတော့ဆွဆွဲပြီးတော့မြောက်ဦးမြို့နယ်တွေကကျေးရွာအုတ်ချုံရည်မှုတချို့နဲ့ဒေသခံရွာသားတချို့ကိုရဲတပ်ဖွဲ့ကဖမ်းဆီးတရားစွဲဆိုခဲ့ပြီးနောက်တနေ့မှပဲအခုလိုကြေညာလိုက်ကြတာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်နိုင်ကိုအိမ်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။မြောက်ဦးမြို့နယ်ကရက်ကြီးအုတ်ချုံရည်မှု၄ဦးရွာသားတို့နဲ့ကြောက်တော်မြို့နယ်ကအရသာ၄ဦးစုစုပေါင်း၉ဦးကိုမနေ့ကဖေဖော်ဝါရီ28ရက်နေ့မှာတပ်ဆိုင်ရာရဲတပ်ဖွဲ့ကဖမ်းဆီးပြီးမတရားသိမ်းဆွဲသွယ်မှုပုံမှန်18တင်းနဲ့တရားစွဲဆိုခဲ့တာလို့ဒေသခံတွေကပြောပါတယ်။ဗျမ်းချကြေးရွာ၊ပေါက်ပင်ကွင်းကြေးရွာ၊ရောင်ပြင်ကြေးရွာနဲ့ကြောက်စဲပြင်ကြေးရွာအုတ်ချုံရည်မှု၄ဦးနဲ့တင်းထိန်ကန်ရွာကအရသာသူကိုမြို့နယ်အုတ်ချုံရည်မှုရုံးပုံမှန်စီဝေးမှာလာဖမ်းသွားတာဖြစ်တယ်လို့မြောက်ဦးမြို့အရဖက်လူမှုဖွဲ့စည်းကကိုစော်သွန်းကပြောပြပါတယ
်။ဘလို့ဖြစ်နေလဲဆိုရင်အစည်းအဝေးပထမပိုင်းပေါ့ပြင်ကရေရင်းနှစ်ယောက်ကလာပြီးတော့ခဏလိုက်ခဲ့ပါဆိုပြီးတော့ခေါ်ထားပြီးတော့အဲသူတို့ကရှုပ်ထဲမှာထိထားလိုက်တာမျိုး၄ယောက်ပေါ့နော်။ကြံတဲ့ရွာသားတယောက်ပါသေးတယ်။အခုကတော့အဲ့ဒီအုတ်ချုံရည်မှု၄ဦးအပါအဝင်အဲ့ဒီအကြမ်းတက်ဆိုရင်၅ယောက်ပေါ့မနေ့ကဟိုရှုပ်ထဲမှာထိထားလိုက်တယ်မင်းညာက၆နာရီလောက်မှတရားရုံးကနေပြီးတော့ပုံမှန်စစ်ခွန်တင်နဲ့ရှုပ်ရမှန်ကြည့်ကြပါလေ။ဟိုရုံးချင်းက၁၄ရက်နေပေါ့
။လက်ရှိသူတို့ကိုမြောက်ဦးရဲစခန်းမှာထိန်းသိမ်းထားတာဖြစ်ပါတယ်။ရက်ကြီးအုတ်ချုံရည်မှု၄ဦးကိုဖမ်းဆီးသွားတဲ့ဖြစ်ရပ်နဲ့ပတ်သက်လို့မြောက်ဦးမြို့နယ်ကရက်ကြီးအုတ်ချုံရည်မှုတွေကနေဒီကနေ့အစည်းအဝေးကျင်းပပြီးလုံခြုံမှုမရှိတဲ့အခြေအနေကြောင့်89ဦးတာဝန်ကနေနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့ကြောင်းတိန်ညူကျေးရွာအုတ်ချုံရည်မှုဦးဝေလအောင်ကပြောပါတယ်။
ကျွန်တော်တို့အစည်းအဝေးမှာဆုံးဖြတ်ချက်ကတော့ညချင်းအုပ်ချုပ်မှုတာဝန်ကနေနှုတ်ဖွဲ့ဖို့အတွက်ဆုံးဖြတ်တာကြခင်ဗျာအကုန်လုံး၈၀နဲ့၉ယောက်လုံးကအကုန်လုံးနှုတ်ဖွဲ့ပြစ်သွားတယ်ခင်ဗျနှုတ်ဖွဲ့ရတဲ့တရားကြောင်းရပါဆိုတော့ကျွန်တော်တို့မနေ့က၈၀နဲ့ပတ်သက်လို့လေစီမင်းကျင်းပနေစဉ်ကျင်းပရေးခိတ်တမြင့်မြင့်မောင်းလာပြီးတော့ခေါ်ဆောင်သွားရမှာသူတို့ကညနေအုပ်ချုပ်မှုကိုတကြုံတရားအကြောင်းကြားခြင်းနဲ့မရှိဘူးသူဦးစီးမှုဦးစိုးစုံတွေကနေတစ်ဆင့်ခေါ်ခိုင်းပြီးမှအဲ့ဒီအုပ်ချုပ်မှုလေးကိုကနားလေးတိကွန်းပေးပါဆိုပြီးခေါ်ထုတ်ပေါ်လာပါခင်ဗျာကျိုးလို့ပြီးမှပဲသူ့ကိုဖမ်းထားတယ်ဆိုတာကျွန်တော်တို့သိရတာပါခင်ဗျာကျွန်တော်ကြည့်ရအောင်ဆုံးကျွေးမှုတွေကိုဥပဒေနဲ့လို့ဆိုရမလားတော့မသိဘူး။ကျွန်တော်တို့ကျန်တဲ့ကြည့်ရအောင်ဆုံးမှုတွေဒီတိုင်းတောင်းဝန်ထမ်းဆောင်ဖို့ဆိုတာမဖြစ်နိုင်ဘူးလေ။ကျွန်တော်တို့ကဘာမှမလုံခြုံတော့ဘူး
။အလားတူကြောက်တော်မြို့နယ်အတွင်းမှာလည်းရခိုင်တပ်မတော်နဲ့ဆက်တွေ့တယ်ဆိုတဲ့ဆွဲချက်နဲ့တရက်တပင်ကြီးရွာကမဟာနယ်ကိုပိုင်ထက်တန်းကျောင်းပိုင်ရှင်ဦးမောင်မောင်ကျော်ညွတ်သူ့ရဲ့ညီဝန်ခွဲဖြစ်သူအပါဝင်ဒေရခန့်သူဦးစုစုပေါင်း၅ဦးကိုမနေ့ကမနေ့ပိုင်းမှာကြောက်တော်ရဲစခန်းကနေဖမ်းဆီးသွားခဲ့ပြီးအဲ့ဒီထက်က၄ဦးကိုတရားစွဲဆိုထားပါတယ်။ကျောက်တော်မြို့ကဥစော်ဝင်းကခုလိုပြောပြပါဗျ
။မင်းကကျောက်တော်မြို့တွေက5ဦးခန့်နေလေ။ခုဒီနေ့သူတို့ကိုချိုရမယ်ယူရတရားရုံးတင်တော့လေ။သူကတော့အစ်ပါမရှိဘူးဆိုပြီးတော့လှက်လိုက်တယ်။ကျန်တဲ့5ဦးနဲ့အခုဆွတ်ဆွေးချက်ကရေးရတင်တာကတော့စစ်ခွင်ပြည့်ရဲ့နှစ်ရဲ့နှစ်ခုနဲ့တင်တယ်။တရားရုံးကတော့နှစ်ခုပြည့်ပြီးတော့စစ်ခွင်ဆင်းနေလောက်လိုက်တယ်။အခုဒီပတ်စီခံရတဲ့လူတွေနဲ့ကျွန်တော်ခုနကပဲတရားရုံးကတွေ့ရလေ။သူကပြောလို့ဆိုတော့ကျွန်တော်တို့ကိုမေးတာစစ်တာဟိုတောထေကလက်ဆုစာအုပ်ရတယ်အဲ့ဒီစာအုပ်မှာသူတို့ဖောင်းနာတဲ့နဲ့နာမည်တွေရှိတယ်အဲ့ဒါနဲ့ကျွန်တော်တို့ကိုအခုလိုခံတယ်လို့ပြောတယ
်ကျောက်တော်မြို့နယ်အုတ်ချုံရည်မှုဦးတီဟဆော်ကတော့လက်ရှိမတရားသိမ်းဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုခံရတဲ့အခြေအနေနဲ့ဘာကြောင့်တရားစွဲဆိုခံရတဲ့ဖြစ်စဉ်ကိုသူမသိရှိသေးဘူးလို့ပြောပါတယ
်ကျွန်တော်တို့မသိဘူးဆိုတော့ပါဆိုကျွန်တော်တို့လောက်လောက်တာလည်းမဟုတ်ဘူးဘယ်သူကအမှုဖွင့်မှလည်းမသိအမှုဖွင့်နေတဲ့အကြောင်းကိုလို့ဖြစ်နေရဲမှာတော့အဲ့မှာထိတိထားတယ်လို့သိရတယ်ကျေးရတယ်ဒီတော့ကျွန်တော်တို့ဒီကြီးနောက်မတက်ဘူးအားလုံး၄ယောက်လား၅ယောက်လား၅ယောက်ဖြစ်နေတင်တာပဲ
မနေ့ကတရက်သဲမှာပဲမြောက်ဦးမြို့နယ်နဲ့ကြောက်တော်မြို့နယ်တွင်မတရားသိမ်းဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုခံရသူ၉ဦးရှိနေပြီဖြစ်ပါတယ်ဒီကြေးရွာအုတ်ချုံရည်မှုတွေပါဝင်ရွာသား၉ဦးအနေနဲ့ရခိုင်တပ်မတော်နဲ့ဘယ်လိုပတ်သက်နေကြောင်းသိရှိဖို့မြောက်ဦးနဲ့ကြောက်တော်ရဲစခန်းတာဝန်ရှိတွေကို VOA ကလည်းအချင်းချင်းဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူးတမရုံနဲ့အေအေတို့စိုက်ပွဲဖြစ်စဉ်တွင်ကြေးရွာအုတ်ချုံရည်မှုတွေအပါအဝင်ရွာသားတို့ကတပ်ပိုင်းဆိုင်ရာလှုပ်ရှားမှုတွေကိုအေအေဘက်ကဆက်သွယ်သတင်းပေးပို့နေတာကြောင့်အရေးယူစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့တမရုံသတင်းမှန်ပြန်ကြားရေးဖွဲ့တွဲဖက်တွင်းမှုဘူမှုချုပ်စွန်မင်းတို့က VOA ကိုအခုလိုပြောထားပါတယ်
ဒီဖွဲ့ကတင်ပေးနေတဲ့လူတွေရှိတယ်။အဲရွာတော့ဘသူတွေဘသူတွေကတင်ပေးနေဖြစ်တယ်။ဒါလည်းပတ်တယ်လို့ကျွန်တော်ခုံမင်းများနေတာဒီအဲ့ဒါတွေတွေ့လဲကြီးပါအုတ်ချုံရည်မှုတွေကိုအဲ့ဒီအတွက်လဲကျွန်တော်တို့ခုံမင်းများနေတာရှိတော့နောက်တစ်ခုတော့ကြီးပါလုံချုံရည်နဲ့ပတ်သက်ပြီးခုံမင်းများနာလည်းရှိပါတယ်တော့
။ရခိုင်ပြည်နယ်တွင်းမှာမြန်မာသက်မတော်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့စိုက်ပွဲဖြစ်စဉ်တွေကြောင့်အရသားတွေကျမ်းမာတာမကကြီးရွာအုတ်ချုံရည်မှုတွေကျမ်းမာလဲလုံချုံရည်ရစိုးရင်လာကြတာပါ။ပြီးခဲ့တဲ့ဇန်နဝါရီလ19ရက်နေ့ကကြောက်တော်မြို့နယ်တောင်မင်းအုတ်ချုံရည်မှုတင်းအုပ်ဆရာသွန်းနုကိုနေရင်ကနေလက်နက်ကန်တစုကဖမ်းဆီးခေါ်ဆောင်သွားပြီးဒီကနေ့ထိတရင်ဆန်းနာမရရှိသေးပါဘူး ပြီးကြတဲ့ဒီဇင်ဘာလဒုံးကလည်းရတိတောင်မြို့နယ်ချိန်နာရွာကရွာသားနှူးဘူရီတောင်မြို့နယ်တရက်ပြင်ကြေးရွာအုတ်ချုံကြီးမြို့ပါဝင်နှူးကိုတမရော်ကနေဖမ်းဆီးပြီးမတရားတင်းဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုထားပါတယ်။ဒီဖြစ်စဉ်တွေနဲ့ပတ်သက်ပြီးတော့အေအေဖွဲ့အတွက်စက်ကြီးကောက်ခံပေးနေတာလုံချုံကြီးတပ်ဖွဲ့ဝင်တွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်သတင်းပေးပို့နေတာတွေစစ်ဆေး